မြန်မာနိုင်ငံအရှိမြောက်ပိုင်းမှာလက်ရှိဖြစ်နေတဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရစစ်တပ်တွေကြားမှာစစ်ရေးတင်းမာမှုတွေပေါ်မှာအိန္ဒိချင်းတရုတ်နိုင်ငံဘက်ကကြားဝင်ညှိနှိုင်းမှုတွေလုပ်နေတယ်လို့အခြေအနေပေါ်မှာနှစ်ဖက်လုံးထင်းထင်းသိမ်းသိမ်းလှုပ်ကြဖို့လည်းတိုက်တွန်းမှုတွေရှိနေပါတယ်။အခုလိုစစ်ပွဲတွေဖြစ်ပွားနေတာကြောင့်တရုတ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကလည်းထောင်ထဲချပြီးရှိပါတယ်။ပြည်စုံကိုကိုအောင်ကတင်ပြပေးပါမယ်။
မချသိခင်ရပ်ပိုင်းတွေအတွင်းမှာပဲမြန်မာဆွေးရညီချင်းကော်မရှင်ဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းခေါင်းဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းစီမဟာမိတ်တပ်ဖွဲ့ကတာဝန်ရှိသူတွေတွေ့ဆုံနိုင်ဖို့တရုတ်နိုင်ငံဘက်ကကြားဝင်စစ်ဆက်ညှိနှိုင်းခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။ဒါပေမဲ့လည်းတရုတ်နိုင်ငံအနေနဲ့ဆက်လက်ဝင်ရောက်ညှိနှိုင်းပေးလိမ့်မယ်လို့ထင်ကြောင်းတရုတ်မြန်မာဆက်ဆံရေးလေ့လာသူဒေါ်လာကျော်စိုးကပြောပါရယ်
။သူဟိုတလောကတော့ကြားဝင်တာပဲလေ။ဟိုဝင်ပြီးတော့စစ်ဆက်ပေးတာပဲနှစ်ဖက်တွေ့ဖို့။အဲ့ဒါစစ်ဆက်လို့မရဘူးလေ။သူတို့ဟိုဗာလေအခြေလက်တွေတစ်ဖက်နဲ့တစ်ဖက်တောင်းဆိုတာချင်းမတူလို့အဲ့ဆွေးနွေးပွဲပြတ်သွားတာပဲနောက်ထပ်လည်းဒီလိုပဲလုပ်အောင်မယ်ထင်ပါတယ်တရုတ်ကဒါမျိုးကြသူကသိစိတ်ရှိတယ်သူတို့ကိုယ်တိုင်လည်းအဲ့လိုပဲစိတ်ရှိလက်ရှိအများကြီးဆွေးနွေးခဲ့ကြရတာလေဟုတ်ဒါကြောင့်မလို့ဒါထပ်ပြီးတော့လုပ်အောင်မှာပါ
လွန်ခဲ့တဲ့နိုဝင်ဘာ30ရက်နေ့တုန်းကလည်းတရုတ်အမျိုးသားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရဘူမူကြီးရန်ယူဂျွန်ကစီအေပရိပခဖြစ်စဉ်မှာပါဝင်သူတွေအနေနဲ့တရုတ်မြန်မာနယ်စပ်ကတိုက်ပွဲတွေဆက်လက်မဖြစ်ပွားအောင်လှုံ့ဆော်မှုနဲ့နောက်တစ်ကြိမ်တမန်ဖြစ်ပွားတာမျိုးရှောင်ကျဉ်မှုပုံမှန်သတင်းစာရှင်းလင်းပွဲအတွင်ပြောဆိုသွားပါတယ်မြန်မာပြည်မြောက်ပိုင်းနဲ့ဆက်ဆက်နေတဲ့တရုတ်နိုင်ငံဘက်ခြမ်းကလူထုကလည်းတရုတ်စစ်တပ်အနေနဲ့အကာအကွယ်ပေးဖို့တောင်းဆိုထားတာကြောင့်နယ်စပ်မှာစင့်အားအလုံးရင်းနဲ့ချထားပါတယ်နယ်စပ်ကူတန်းတော်လာမှုကိုပိတ်ထားတယ်လို့နယ်စပ်ဒေသကိုမသွားရောက်ဖို့တရုတ်အာဏာပိုင်းတွေကကြေညာချက်ထုတ်ပြန်ထားပေမဲ့ဒီမြန်မာပြည်ထဲကဝင်ရောက်လာတဲ့ဒုက္ခသည်တွေကိုတော့အကူအညီတွေပေးနေပဲဈေးပဲလို့ဒေါ်လာကျော်စောကပြောပါရယ်
။ဗမာပြည်ကပြေးလာသမျှလူတွေကိုစစ်ပြေးဒုက္ခသည်တွေကိုကောင်းကောင်းထားတာပဲ။စားရေးတောက်ရေးနေထိုင်ရေးအကုန်လုံးအခုဟိုဘုန်းနေတဲကြီးတွေထိုးပြီးတော့တက်နေပေါ့နော်။ရွက်ဖြင်တဲကြီးတွေထိုးပြီးတော့အဲ့စခန်းတွေဒုက္ခသည်စခန်းတွေလုပ်ပြီးတော့သေသေးချာချာပြုစုထားတယ်တနိုင်ငံလုံးကိုလည်းတချို့အဖွဲ့တွေကလှုံ့တော်လို့ထင်တယ်တနိုင်ငံလုံးကအခုဆောင်းဝင်းလဲဖြစ်တော့အဝတ်အစားတွေအစားအသောက်တွေအဲ့ဒီခုနှစ်စခန်းတွေကိုရောက်လာတယ်လို့ပြောတယ်အဲ့ဒါကြောင့်မလို့ဒုက္ခသည်တွေကိုလည်းဟိုခါတိုင်းလို့နော်ပိတ်ထားတာတို့ဘာလို့မရှိပဲနဲ့ကောင်းကောင်းမွန်မွန်ပြုစုထားတာဆူကြချက်ပဲ
ဒီဇင်ဘာ၄ရက်နေ့တုန်းကတော့မြောက်ပိုင်းစီမဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့ KIA, PSLF, TNLA, MNDAA နဲ့ AA အဖွဲ့တို့ပူးပေါင်းပြီးတော့နိုင်ငံရေးဆွေးနွေးမှုတွေစတင်နိုင်ဖို့စစ်ရဲဆဲဖို့အစဉ်သင့်ဖြစ်နေကြောင်းပူးတဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။စစ်ပွဲတွေရပ်ပြီးစစ်မှန်တဲ့ငြိမ်းချမ်းရေးရဖို့အတွက်တွဲဆုံဆွေးနွေးမှုမဖြစ်မနေလိုအပ်တာကြောင့်စီရေးအရှိန်တွေကိုရှော့ချပစ်လိုက်တယ်လို့ PSLF, TNLA ကတောင်းပလောင်အဖွဲ့ရဲ့ထရီတီမှုတာဖုံးကျော်ကပြောပါတယ
်။မြောက်ပိုင်းစီမဟာမိတ်အဓိကပူးပေါင်းလို့ရှားဆောင်ရရတာကလည်းဒီစီရေးပေါ်ဆောင်ရမှုဒီကနေတစ်ဆင့်တွေးဆုံဆွေးနွေးမှုကဘလို့မှရှောင်လဲလို့မရဘူးတွေးဆုံမှုအနေသားလုပ်ဖို့လိုတယ်ဆိုတာပေါ်ဖို့အတွက်ကျွန်တော်ဆောင်ရရတာဖြစ်ပါတယ်အခုတရုတ်နိုင်ငံဖက်ကလည်း PR တွေပြီးတယ်ကျွန်တော်ကလည်းဒီမြန်မာအစိုးရတော့အောင်ဆန်းစီအစိုးရအနေနဲ့မဆွေးနွေးလို့မရဘူးမတွေးလို့မရဘူးရှောင်လဲလို့မရဘူးဆိုတာတိတိကျကျတီးသွားလိမ့်မယ်လို့ကျွန်တော်မြင်ပါတယ်
KIA အချင်းကချင်အဖွဲ့ကလွဲလို့တနိုင်ငံလုံးပြစ်ခတ်တဆိုင်စာချုပ် NGA ကိုလက်မှတ်ရေးထိုးခွင့်မပြုဘဲလက်နက်ကင်လမ်းစဉ်ကိုဆွန့်လွှတ်ရမယ်ဆိုတဲ့တောင်းဆိုချက်ကြောင့်ဒီအဖွဲ့တွေကအတူပူးပေါင်းပြီးတော့အခုလိုစီးရေးတိုက်ပွဲပေါ်ဆောင်ရာကနေစီးရေးအရှိန်မြင့်တက်လာတာဖြစ်ပါတယ်ခင်ဗျာ